စပိန်သင်းဟာဒီနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာအနိုင်ရရှိပြီးချန်ပီယံဖလားကြီးကိုရရှိသွားခဲ့ပါပြီ။မနေ့ကကျင်းပတဲ့ကမ္ဘာဖလားနောက်ဆုံးဘောလုံးပွဲမှာစပိန်သင်းကနယ်သာလန်သင်းကိုတကူးကိုမရှိနဲ့နိုင်ရရှိခဲ့ပါတယ်။ပွဲစဉ်ပထမပိုင်းဒုတိယပိုင်းနှစ်ခုစလုံးမှာနှစ်ဖက်စလုံးသေးချနေခဲ့ပြီးအချိန်ပိုဒုတိယပိုင်းစလို့17မိနစ်အချိန်ပိုကစားပွဲတွေပြီးကနေ6မိနစ်မှာစပိန်သင်းဘက်ကအန်ရီအင်နီစတာကစပိန်အတွက်တလုံးတည်းသောဂိုးကိုသွင်းယူခဲ့တာဖြစ်ပါတယ်။အဲ့ဒီချိန်မှာနယ်သာလန်ဘက်ကတဦးအနီးကပ်ပြပြီးထုတ်ခါလို့နယ်သာလန်ဟာ10ဦးနဲ့ကစားနေရခြင်းဖြစ်ပါတယ်။ဥရောပပြပကမ္ဘာဖလားပြိုင်ပွဲတွေမှာဥရောပအသင်းကအနိုင်ရမှုဟာကမ္ဘာဖလားသမိုင်းမှာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။ပွဲစဉ်တစ်ခုလုံးမှာနှစ်ဖက်လုံးကအင်တိုင်အားတိုင်းကြမ်းကြမ်းထန်းထန်းကစားခဲ့ကြရတာကြောင့်နှစ်ဖက်လုံးကိုဒိုင်းကအဝါကဆက်တစ်ခုပေးခဲ့ရပါတယ်။အခုစပိန်နဲ့နယ်သာလန်တို့ကစားကြတဲ့ကမ္ဘာဖလားဖိုင်နယ်ပွဲစဉ်ကိုတကမ္ဘာလုံးကလူသန်းပေါင်း900ကျော်ရုပ်မြင်သံကြားတွေကနေစောင့်ကြည့်နေကြတယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကခန့်မှန်းထားပါတယ်။ဒါက2006ခုနှစ်ကမ္ဘာဖလားဘောလုံးပွဲကိုစောင့်ကြည့်ခဲ့တဲ့လူအရေအတွက်ထက်များပြားတယ်လို့ FIFA ဘောလုံးအဖွဲ့ချုပ်ရုပ်မြင်သံကြားဌာနညွှန်ကြားရေးမှူး Nicholas Eriksson ကဆိုပါတယ်။ Internet တွင် Mobile ဖုန်းတွေပေါ်ကကြည့်ရတဲ့အရေအတွက်ကူပါထပ်ထွက်မယ်ဆိုရင်တော့ဒီထက်ပိုပြီးများပြားပါတယ်လို့ Eriksson ကပြောပါတယ်။ American ပြည်တော်စုမှလည်းကြည့်ရှုတဲ့ပရိသတ်ဟာပြီးခဲ့တဲ့2006ခုနှစ်ကမ္ဘာဖလားပြိုင်ပွဲထက်90%တိုးများလာတယ်လို့သိရပါတယ်။